အမေရိကန်တရားရေးဝန်ကြီးဌာနကလူမျိုးရေးအရခေါ်ခြားဆက်ဆံမှုတွေရှိတယ်လို့ဆွဆွထားတဲ့မစ္စဆီပီနယ်ဖောက်ကစ်မြို့ကရဲတပ်ဖွဲ့ရဲ့အခြေခံနှုတ်ထွက်သွားပြီးနိုင်ရိုင်းအတွင်းမှာပဲရဲတပ်ဖွဲ့ဝင်အုပ်ကလည်းတနက်နေ့ပြစ်ခတ်ခဲ့ရပါတယ်ဖောက်ကစ်ရဲ့ဌာနရှိမှဆန္ဒပြပွဲဖြစ်ပွားနေစဉ်ကြာသပတေးနေ့မနေ့ပိုင်းမှာပဲပြစ်ခတ်မှုဖြစ်ခဲ့တာပါပြစ်ခတ်ခံရတဲ့ထဲကရဲတပ်ဖွဲ့ဝင်တူတာဝန်ချက်ရာဆင်လူးစ်ခရိုင်ရဲတပ်ဖွဲ့အခြေခံဂျွန်ပယ်မာကတော့ရဲရရှိသူမျက်နှာမှာဒဏ်ရာရခဲ့ပြီးနောက်တူကတော့ပခုံးမှာဒဏ်ရာရရှိသွားတဲ့အကြောင်းပြောဆိုခဲ့ပါတယ်အနန္တပြစ်ခံခဲ့ရတဲ့ရဲတပ်ဖွဲ့ဝင်တွေနှစ်ယောက်လုံးတရီကောင်းကောင်းရနေပြီမဲ့ဒဏ်ရာပြင်းထန်တယ်လို့လည်းပြောဆိုခဲ့တာပါရဲတပ်ဖွဲ့ဝင်တွေဖြစ်နေတာတသက်ကြောင့်သူတို့ပြစ်ခံခဲ့ရတာဖြစ်ပြီးပြစ်တဲ့လူကလည်းဆန္ဒပြသူတွေနဲ့ရောထွေးနေတယ်လို့ဆိုပါတယ်ဒါမှလည်းမျက်မြင်ကိုယ်တွေ့ကြုံရတဲ့တချို့ကတော့ရဲစခန်းနဲ့မျက်နှာချင်းဆိုင်တောင်ကုန်းမော်ကပြစ်ခတ်ပုံရတယ်လို့ပြောဆိုနေကြတာပါပြစ်ခတ်မှုဖြစ်ပွားပြီးမှတော့ရဲစခန်းပြင်ဘက်မှာရဲတပ်ဖွဲ့ဝင်အင်အားကိုတုံ့ပြန်ချထားခဲ့ပါတယ်ဒီကနေ့ဩဂုတ်လတည်းမှာတော့လက်နက်မဲ့လူငယ်တူဖြစ်တဲ့ Michael Brown နဲ့လမ်းပေါ်မှာထိတဲ့ရင်ဆိုင်ပြဿနာဖြစ်ရကလူပြရဲရရှိဒရန်ဝယ်ဆင်ကတနက်နေ့တည်ပြစ်ခတ်ခဲ့တဲ့အတွက်ဆန္ဒပြအုံချွတ်မှုတွေခုနလလောက်ထိရှိလာတဲ့အချိန်မှာပဲမနေ့ကတော့ Ferguson ရဲ့တပ်ဖွဲ့ရဲ့အကြီးအကဲ Thomas Jackson နှုတ်ထွက်စာတင်ခဲ့တာပါ American တရားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့ Ferguson ရဲ့တပ်ဖွဲ့ဟာလူများစုမျိုးကလူမဲတွေပေါ်ခွဲခြားဆက်ဆံတာတွေရှိတယ်လို့အပြစ်တင်ထားပါတယ်